မြန်မာနိုင်ငံရဲ့အကျဉ်းဆောင်တွေထဲမှာအကျဉ်းသားဥယေဟာရှိတဲ့ပမာဏထက်နှစ်ဆပိုပြီးများနေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AABBB ကပြောဆိုလိုက်ပါတယ်။အကျဉ်းဆောင်တွေထဲမှာတရားရင်ဆိုင်နေရာစဲအချုပ်သားအရေးအတွက်ကများပြားနေပြီးတော့တာမန်မူရစေဝါမှုနဲ့ဖမ်းဆီးခံထားရသူတွေကအဲ့ဒီထဲကမှတဝက်နီးပါးလောက်ရှိနေတယ်လို့ AABB ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီအကြောင်းကိုတော့ AABB ရဲ့အစီရင်ခံစာထုတ်ပြန်ပွဲမှာကိုယ်တိုင်သွားပြီးသတင်းယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံကအကျဉ်းဆောင်နဲ့လုံခြုံရေး93ခုမှာအကျဉ်းသားဥယျာဉ်9000ကျော်ရှိနေပြီးရှိတဲ့ပမာဏ6000ကျော်ထက်ပိုများနေတယ်လို့ AABB ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အကျဉ်းသား6000ကျော်မှာမွေးစီဝါမှုနဲ့အချင်းကျနေသူကထောက်ဝက်ခံရှိနေပြီးဒီချက်ဟာထောင်နဲ့လုံစကန်းနေမှာအချင်းသားများပြားရတဲ့အဓိကချက်ဖြစ်တယ်လို့ AAPP အတွင်းမှကိုတိတ်နိုင်ကအခုလိုပြောပါရယ
်။ဒီအစီအကံစာထဲမှာအဓိကဖော်ပြတာရှိပါတယ်။ရန်ကန်မြို့နဲ့အတိအကျဖော်ပြတာရှိပါတယ်။ဒီဘောအပြင်ဆိုလို့ရှိရင်ကျွန်တော်တို့အခြေအနေတွေမှာခုနပြောတဲ့သသိန်းနီးနီးရှိနေတဲ့အချိန်မှာမွေးရစဝါမှုနဲ့က50ကျော်ဆိုတဲ့ကတည်းကတော့တော်တော်များပါရဲ့။အထုံးက100ရာခိုင်နှုန်းရှိပါတယ်။အဲ့ဒါလေးရှင်းထားလိုက်ထားနိုင်တဲ့လူကြီးရဲ့တပွက်လောက်ပဲအခြေကြောင့်ပဲရှိမှာပါကျွန်တော်တို့ကအခုဖြစ်နေတာမနေ့တနေ့ရတာမနေ့ရတာဆက်လိုက်မိုးအောင်ရင်ဆိုတော့လက်ဝဲတွေးကြည့်ရတဲ့ကိစ္စမှာ18နှစ်ကြာပါတယ်ကျွန်တော်ကားစီးလိုက်မိတဲ့အခါမှာကျွန်တော်တို့ကပိုက်ဆိုင်နဲ့ဖြစ်ပါတယ်အိမ်ထဲမှာမိတဲ့ကိစ္စတော့မှတကုတ်မြို့သိမြောက်ပိုင်းမှာအိမ်ထဲမှာမိတာနည်းနည်းတော့မဟုတ်ဘူးပိုက်ဆိုင်နဲ့ဖြစ်ပါတယ်သဘောကအဲ့ဒီကိစ္စမျိုးလေးလက်တော့ပြေးရှိတဲ့အဲမှာနည်းနည်းပေါ်ပါမဆုံးတော့သုံးသွင်းတာတော့19နဲ့ချင်းပဲပြောနေတာကဒီလိုပြဿနာဒီကြောင်အချင်းတော်တွေမှာလူလူထူထပ်ပြီးတဲ့ကိစ္စဖြစ်ပါတယ
်။မိုးရီဇေဝမှုအချင်းသား90ရာခိုင်နှုန်းပြင်အချုပ်ကြအချင်းသား100ရာခိုင်နှုန်းရှိနေတာကလည်းများပြားတဲ့ပမာဏဖြစ်တယ်လို့အစိုးရကထုတ်ပြန်သူတွေကဆိုပါတယ်။မြန်မာနိုင်ငံမှာလက်ရှိကျင်းထုံးနေတဲ့ပြည်မှုဆိုင်ရာကျင်းထုံးဥပဒေဟာနှစ်ပေါင်း30နီးပါးတက်တန်းရှိနေပြီးပြန်လည်ပြင်ဆင်နေတယ်လို့လည်း AAPP အဖွဲ့မှတ်တမ်းတဲ့သုတေသနတာဝန်ဟာကိုဇော်မိုးကထောက်ပြပါဗျ။
အဲ့တော့နောက်ကျွန်တော်တို့တည်ဆဲဥပဒေတွေအကြောင်းပြောရမယ်ဆိုရင်တော့ကျွန်တော်တို့ရဲ့ပြည်မှုဆိုင်ရာကျင်းထုံးဥပဒေပေါ်မှာ1989ခုနှစ်ကရေးဆွဲပြဋ္ဌာန်းလာတာဖြစ်တယ်။ပြင်ဆင်ချက်တွေလုပ်လာတာရှိပါတယ်။ဒါပေမဲ့ပြင်ဆင်ချက်တွေဒီဒဏ်ငွေကိုတိုးထားတာလို့ထောင်ဒဏ်တွေကိုကြောင်းထားတာလို့ဟိုကျွန်းကိုအနှစ်နဲ့ကြောင်းထားတာဘယ်လောက်ပဲပါ။ကြံတဲ့ဟာတွေကတိတိပပကြောင်းလဲထားတာမရှိဘူး။ဒါကြောင့်ဒါတွေကိုလည်းကျွန်တော်တို့ဖြစ်နေညီပြန်လဲပြုပြင်ဖို့လိုအပ်နေတာကိုတွေ့ရပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့လက်ရှိဖြစ်နေတဲ့ပြဿနာပါ။defamation လို့ခေါ်တဲ့အတေးထက်မှုကယာစုမှုဖြစ်နေတယ်။telecommunication law လို့ဟာမျိုးတွေနဲ့ကျွန်တော်တို့ဖမ်းနေတာရှိတယ်။ဒါတွေကအချင်းနောက်ထဲမှာလူကြီးပုံမျိုးများပြားစေဖို့အတွက်တစ်ဖက်တစ်လမ်းကနေအထောက်အပံ့ပေးနေတဲ့ကိစ္စရပ်ဖြစ်ပါတယ်။တရားဥပဒေတွေမှာဖွင့်ဆိုမှုမတိကျတဲ့အတွက်လိုလို interpret လုပ်လို့ရပါတယ်။အဲ့လိုမျိုးလိုလို interpret လုပ်ပြီးတော့ဖန်စီချုံအောင်ထင်းသိမ်းထောင်ချနေတာလည်းကျွန်တော်တို့တွေ့ရပါတယ
်။အကျဉ်းသားများပြားခြင်းရဲ့နောက်ဆက်တွဲဆိုးကျိုးအနေနဲ့ထောင်တွင်းလူ့ခွင့်ချိုးဖောက်မှု၊ရာဇဝတ်မှုများပြားပြီးရောဂါပိုးပြန့်နှံ့လွေတာတွေထောင်ဝန်ထမ်းတွေကမှတ်မှတ်တဲ့အတွက်ဝန်ထမ်းတွေအသက်အန္တရာယ်ဆုံးရမှုစတာတွေရှိလာနိုင်တယ်လို့အစိုးရကထုတ်ဝေသူတွေကထောက်ပြကြပါတယ်။လက်ရှိမှာအကျဉ်းသားတွေများပြလာတဲ့အတွက်အာဏာပိုင်တွေဘက်ကဒိုင်ဦးနဲ့ကြိုင်မီရောမှာထောင်သစ်တိုးချဲ့လိုက်ပြီးအခုလိုတိုးချဲ့တာဟာစေမီတူနဲ့ကုသတာတာဖြစ်တယ်လို့ထောက်ပြပါရတယ်။ဒီစီရင်ခံစာကိုတော့အိန္ဒိယနိုင်ငံတွေကထောင်နေပြီးအမေရိကန်၊ပါကစ္စတန်၊အိန္ဒိယအစရှိတဲ့နိုင်ငံတွေကထောင်နေမှာလူကြီးရွှေချာနီးတွေကိုလေ့လာပြီးထောက်ပြန်တာဖြစ်တယ်လို့လည်းအစီရင်ခံစာပြည့်စုံသူတွေကပြောပါရခင်ဗျာ။